ပြင်မနာမြို့အနီးကျပ်ပြေးဒေသကမြို့ရတဲ့နေရာကိုလက်ပုံနဲ့ဗီဒီယိုတွေတောရိုက်ခဲ့ကြတယ်။စာနယ်ဇင်းသမားနှစ်ဦးကိုမြန်မာစစ်စိုးရကဖမ်းဆီးထောင်ချခဲ့မှုနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံနယူးယောက်မြို့အခြေစိုက်နိုင်ငံတကာစာနယ်ဇင်းအခွင့်အရေးအုပ်စုဖြစ်တဲ့ CPJ နဲ့ပြင်သစ်နိုင်ငံအခြေစိုက် RSF လို့ခေါ်တဲ့နေကြားမဲ့သတင်းတောင်များအဖွဲ့ကနေကန့်ကွက်ကြောင်းကြေညာချက်တွေထွက်ပေါ်လာပါတယ်။ကိုတာချိုနဲ့ကိုကျော်တွင်ဆိုတဲ့ဓာတ်ပုံနဲ့ဗီဒီယိုသမားနှစ်ယောက်ဟာပြီးခဲ့တဲ့မလတုန်းကဖမ်းခံခဲ့ရပြီးတော့ထောင်ဒဏ်3နှစ်စီချမှတ်ခံခဲ့ကြပါတယ်မြန်မာစစ်စိုးရဟာသတင်းစာတင်ညာရက်ကိုဖျက်ဆီးဖို့ဥပဒေတွေကိုတုံးချနေတယ်လို့ CPJ ဖွဲ့ကပြောပါတယ်နောက်ပြီးသူတို့နှစ်ဦးဟာတားမြင့်နယ်မြေတွေကိုရိုက်ကူးခဲ့ကြသူတွေမဟုတ်ကြောင်းသူတို့ကိုချမှတ်တဲ့ပြည်ထောင်တွေတဲ့အယူခံဝင်ကြဖို့လည်း CPJ ဖွဲ့ကပြောပါတယ် RSF လို့ခေါ်တဲ့နေကြားမဲ့သတင်းတော်များဖွဲ့ရဲ့ကျင်းပချက်ထဲမှာတော့ဒီမိုကရေစီထောက်ခံတဲ့ကြ བྱ ားတွေကိုရေးသားခဲ့တဲ့ပကိုးတက်ကတော့ကကျောင်းသူကျောင်းသား9ဦးကိုမြန်မာစစ်စိုးရကမလာတော့ကဖမ်းဆီးခဲ့တဲ့အကြောင်းသူတို့တွေကိုချက်ချင်းပြန်လွှတ်ပေးဖို့ရေးသားတောင်းဆိုထားပါတယ်